စ်တပ်ကိုအသေးရေဖြတ်မှုနဲ့ထောင်နှံ6လနဲ့ငွေဒဏ်ချခံထားရတဲ့ကချင်ငင်းချင်းရေးလှုပ်ရှားသူ3ဦးထဲကဒေါ်နန်ပူကတော့ကျန်းမာရေးကြောင့်ဒီအပိုင်းနဲ့ထောင်နှံရှော့ပေါ်ပြီးပြန်လွတ်လာဖို့ရှိနေချိန်မှာတော့ထောင်နှံချခံနေရစေကချင်ဆန္ဒပြခေါင်းဆောင်2ဦးအမှုနဲ့ပတ်သက်လို့တော့သူတို့မှာအပြစ်မရှိတဲ့အတွက်တရားဥပဒေလမ်းကြောင်းအတိုင်းပြည်တော်စုတရားလွှတ်တော်ရုံးကနေတမရအထိဆက်အယူခံဝင်သွားမယ်လို့အကျိုးဆောင်ရှိနေကပြောပါတယ်ဒီအကြောင်းမဆုမွန်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင
်ဟုတ်ပါတယ်ပြည်တွင်းစစ်ရတရေးနဲ့စစ်ဘေးသင့်ပြည်သူတွေလွတ်မြောက်ရေးဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုရဲ့ဥဆောင်ကော်မတီဝင်3ဦးဖြစ်တဲ့ကိုလမ်ဆောင်ဦးဇော်ချက်နဲ့ဒေါ်နန်ဘူးတို့ကိုတပ်မတော်ရဲ့ဂုံတိုက်ခါညှို့နှံအောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးရာဇသက်ကြီးပုံမှန်900အသရေဖြတ်မှုနဲ့သူတို့ကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယပိုမှူးကြီးမျိုးမင်းဦးကတရားစွဲဆိုခဲ့တာပါကချင်ပြည်နယ်မြစ်ကြီးနားတရားရုံးကနေပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကထောင်နှံ6လနဲ့ငွေဒဏ်သူတို့ကိုချမှတ်လိုက်ပါတယ်ထောင်နှံ4လကြာခံခဲ့ရပြီးတဲ့ကချင်လူခွေလှုပ်ရှားသူဒေါ်နန်ဘူးကတော့ကျမ်းမာရေးအခြေအနေဆိုးရွားတဲ့အတွက်သူ့ကိုပြစ်ဒဏ်ချထားတဲ့6လအစားဧပြီလ9ရက်နေ့မှာတော့မြစ်ကြီးနားအချင်းတော်ကနေပြန်လည်လွတ်မြောက်ဖို့ရှိတယ်လို့ကိုလမ်ဆောင်ဦးစော်ချက်တို့ရဲ့အကျိုးဆောင်ရှေ့နေကြီးဦးမုံဆိုင်ထူကအတည်ပြုပါတယ
်ဒေါ်နန်ဘူးကကိုလွတ်တာဆိုတဲ့နေရာမှာသူက6လဆိုတဲ့နေရာမှာသူကနေမကောင်းဘူးပြီးတော့အမျိုးသမီးနဲ့ဖြစ်တယ်အားနယ်တယ်ဆိုပြီးတော့သူ့ကို6လစာ4လလို့ဖြစ်တံပြောင်းပေးတာဧပြီ9ရက်မှ4လပြည့်မှာဟိုပုံမှန်ယူအပြင်းရှိလို့လွတ်တယ်ဆိုတာမျိုးမဟုတ်ဘူးအဲ့လိုမတုံ့တော့ဘူးကိုစောချက်နဲ့ကိုလုံးတောင်းကြတော့ဒီပြောင်းဖို့ပြစ်တံပြောင်း6လအတိပဲနေရာမှာကိုလုံးတောင်းနဲ့ကိုစောချက်ကတော့သူကဒီနယ်လွတ်တော်မှာသုံးပြာမိတ်ဒီချိန်နောက်ပုံကျွန်တော်တို့တပ်ပြီးအောင်စုတီတက်ဖို့ကျွန်တော်စဆန်းနေတိုင်ပင်ဆွေးနွေးပြီးသားဒီမလက်ဖျားနေစပြီးတော့ကျွန်တော်စကြည့်နေတော့မယ်ဒါကကျွန်တော်တို့မျော်လင့်တဲ့အခြေအနေကရိုးရိုးလွတ်လာဖို့ဆိုတာတက်ကျွန်တော်တို့ကမတရားဒီအပြစ်မရှိဘဲနဲ့ခေါင်းချခံရတယ်ဆိုပြီးမှကျွန်တော်ခိုင်ထားတာကြောင့်ကျွန်တော်ဒီပုံမှလွတ်အောင်ကျွန်တော်တို့ကစူးစမ်းတောင်းဖို့ကျွန်တော်တို့မျှော်လင့်ချက်တာဟဲ့လားပ
ါဧပြီလ9ရက်နေ့မှာပြန်လွတ်မြောက်ဖို့ရှိတဲ့ငြိမ်းချမ်းရေးအတွက်လှုပ်ရှားသူဒေါ်နန်ဘူးကိုအမေရိကန်တပ်ရုံးကနှစ်စဉ်ချီးမြှင့်တဲ့အပြောင်းလဲအတွက်အမျိုးသမီးများစု Woman of Change Award ဆုရှင်အုပ်ရေကတူအဖြစ်ရွေးချယ်ချီးမြှင့်ခဲ့ပြီးတော့ပြီးခဲ့တဲ့မတ်လ18ရက်နေ့ကပဲဂုဏ်ပြုအခမ်းအနားနဲ့ဆုပေးခဲ့တာကိုဒေါ်နန်ဘူးရဲ့ဖခင်ကြီး UN ဘောင်တော်ကသတိကိုယ်စားလက်ခံရယူခဲ့ပါတယ်ဒေါ်နန်ဘူးအခုလိုပြန်လည်လွတ်မြောက်လာမှာကိုဝမ်းသာကြိုဆိုသလိုမိမိတို့ရဲ့ဒေသတွေစစ်မီးတွေငြိမ်းသက်နိုင်မှုငြင်းငြင်းစွာတောင်းဆိုခဲ့တဲ့ငြင်းငြင်းရေးလှုပ်ရှားသူတွေကိုအခုလိုမတရားပုံမှားတွေနဲ့တရားစွဲဆိုထောင်ချအပြစ်ပေးနေတာတွေရပ်တန့်စေလိုပါတယ်လို့ကချင်ဒုက္ခတဲ့အရေးကူညီပေးနေတဲ့ဒေါ်မယ်ရီတွန်ကပြောပါတယ
်လက်ဆောင်ခွင့်လေးမှပြေးလာတယ်အခုတစ်ချိန်တည်းအပြင်မလွတ်လာသေးဘူးအဲ့ထွက်လာမယ့်အချိန်မှာကျွန်တော်အားလုံးဝမ်းသာကြိုဆိုဖို့ကျွန်တော်အရှိပါတယ်ဟုတ်ကဲ့မတရားပဲနဲ့ဆက်ရှိဆက်ထားတယ်ပေါ့နော်ကျွန်တော်နိုင်ငံရေးတရားစီရင်ရေးနဲ့ပတ်သက်ပြီးမှတော့ဒါကမလို့ဒီအစစ်အပြန်ပါလေဒီကစားစမ်းတာကမူဆိုင်ရာအကြီးကျယ်တာကတော့ပိုရိုးကိစ္စပါတော့ဒါကစားစမ်းတာကဆောင်းမူဆိုင်ရာနဲ့ပတ်သက်ပြီးတော့ဒါအပြစ်မျိုးကဖြစ်တယ်။ဒါတော့ဒါမတရားမှုတွေဖြစ်ခဲ့တယ်လို့ဒါတော့တမမမဟုတ်ပေါ့နော်။ဒီမှာမြစ်ကြီးနားတော်တကောင်းဒီမှာရှိတဲ့ဒီလူတွေကအားလုံးကဆန့်ကျင်နေတာမတက်တာလို့ဆိုတဲ့ဟာမျိုးဖြစ်နေပါလိမ့်နော်။ဆိုတော့အကြီးကျယ်တော့တမတို့အရင်ကတော့ဒါနိုင်ငံတော်တိုင်းကပုတ်ပါလေအမြင်ပြောရဲဒါတရားဥပဒေထက်မှဒီမှမရှိသေးရဘူးဆိုတော့ဒီစားဆိုင်မှာပေါ်တကယ်ဖြစ်လာဖို့ကြောက်တာလက်ရှိအတိုင်းမှာပုတ်ကိုတော့လကောင်းပေါ့ဒီမှာကျမတို့ကပမာတဲ့အကောင်ကဒီစောင့်မှုကြီး
ဒီလိုမျိုးကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုထောင်နဲ့ချမှတ်လိုက်ချင်းကလေးကလည်းအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာနဲ့ EU ဥရောပသမဂ္ဂတို့ဘက်ကပါလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်နဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းစဉ်ကိုများစွာထိခိုက်စေတဲ့လုပ်ရဖြစ်တဲ့ဆိုတာကိုချက်ချင်းဆိုသလိုသဘောထားကြေညာချက်တွေထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်ရှင်။